ပဲခေါ်တိုင်းညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်နဲ့ကြောက်ကြီးမြို့နယ်တွေထဲမှာပြီးခဲ့တဲ့ရက်ပိုင်းတုန်းကကရင်မျိုးသားစီယုံ KNU KNLA တပ်တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာနောက်မြန်မာစစ်တပ်ဘက်ကလေကြောင်းနဲ့တိုက်ခိုက်နေတာကြောင့်ကျေးရွာ18ရွာကလူပေါင်း 2,000 ကျော်လောက်ထွက်ပြေးတိမ်းရှောင်နေကြရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရဲ့အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရတယ်လို့စစ်ရှောင်းကူညီအဖွဲ့တွေကပြောပါတယ်ညောင်လေးပင်ခရိုင်ထဲကစစ်တပ်ရဲ့တပ်စခန်း3ခုလုံးကိုသိမ်းပိုက်နိုင်ခဲ့တယ်လို့ KNU ဘက်ကဒီကနေ့နိုဝင်ဘာလ14မှာသတင်းထုတ်ပြန်ပေမဲ့မြန်မာစစ်တပ်ဘက်ကတော့ဒါနဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောကြားတာမရှိပါဘူးညောင်လေးပင်ခရိုင်ထဲကတိုက်ပွဲအခြေအနေကိုစံကြောပြပြပေးပါရှင်
။ကရင်အမျိုးသားအစည်းအရုံး KNU ရဲ့ညောင်လေးပင်ခရိုင်တပ်မဟာ3နယ်မြေထဲက KNLA တပ်ရင်းတစ်ခုနဲ့မြန်မာစစ်တပ်တို့နိုဝင်ဘာ12ရက်23ရက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေတိုက်ခတ်ခဲ့တဲ့အကြောင်းစစ်ပေးရှောင်တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတချို့က VOA ကိုပြောပါတယ်။ရွှေကျင်မြို့ဘက်ကိုအများဆုံးထွက်ပြေးလာကြပြီးယခုလက်ရှိရောမြို့ပေါ်ကဖုန်ကြီးကျောင်း12ကျောင်းမှာယာယီခိုလုံနေကြတယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့တခုက VOA ကိုပြောပါတယ်ဒီကျောင်း12ကျောင်းမှာပဲလူဦးရေ 2,000 ကျော်ခိုလုံနေပြီးတချို့ကတော့နီးစပ်ရာဆွေမျိုးသားချင်းအိမ်တွေမှာခိုလုံနေကြတာပါအခုထိတော့တယောက်ချင်းစီတိုင်းအတွက်အကူအညီတွေလုံလုံလောက်လောက်မပေးနိုင်သေးကြောင်းအကူအညီပေးနေတဲ့ရွှေကျင်ဒေသခံတူကပြောပါတယ
်တချို့ကပေါ့တင်းယူတော့ဒီဟာအရင်ဆက်နိုင်တဲ့ဒီမျိုးတွေအများကြီးရှိသေးတယ်ဟုတ်ဒီဖြစ်တဲ့များဖို့ရှိတယ်ဟုတ်ခက်ခဲရတော့ဘယ်လိုဖြစ်နေလဲဆိုတော့အကူကတော့ပထမတစ်ခါကလည်းအဲ့လိုကြီးဖြစ်ဖြစ်ထားတဲ့နေတာရှိတယ်ပေါ့နော်။အဲဖြစ်တော့ပထမတစ်ခါကတော့လူရှင်အရေးများတယ်။ဒီတစ်ခါမှာတော့လူရှင်တွေကနယ်လိုင်းကွာလို့ရှင်ပထမတစ်ခါဖြစ်တော့လည်းရရှိတဲ့ပုံစံမျိုးပေါ့နော်။အဲ့လိုမျိုးဆိုတော့ဒီတစ်ခါကတော့အချိန်ကြီးတောင့်ကြည့်နေတာပေါ့။အရင်ဆုံးတော့ရရှိတာမျိုးပေါ့လို့ရှိတယ်။ဒါနဲ့ရောတော့ဟိုအကုန်လုံးရရှိတော့ဘယ်လိုလဲဆိုတော့မရနိုင်ဘူးပေါ့အကူကြီးလေးဖြစ်ဖြစ်နေတော့
KNU ရဲ့ဒီနေ့ထုတ်ပြန်ချက်မှာတော့ဒီဒေသမှာရှိတဲ့ကျေးရွာ18ရွာကဒေသခံတွေ 2,000 နီးပါးလဲတခြားနေရာတွေမှာပြောင်းရွှေ့ခုံလုံနေရတယ်လို့ရေးသားထားပါတယ်။တိုက်ပွဲကကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်ကြားမှာဖြစ်ပွားခဲ့တာပါ။ဒီနေရာတွေမှာရွှေတူးဖို့သူတွေရှိနေတာကြောင့်လေရင်ဘုံဆန်ကြတဲ့အချိန်မှာရွှေတွင်အလုတ်တမာတချို့ထိခိုက်ခဲ့ကြောင်းစစ်ဘေးရှောင်သူက VOA ကိုပြောပါတယ်။
အဲ့တော့အနေရတော့ရှိရတယ်ရှိတယ်။ရွှေလက်ရှိရောမှာအဲ့ရွှေသက်လောက်တဲ့မြေရှိရတော့မှာဘဝလင်းကြည့်တဲ့ဥစ္စာတွေကခေကောင်းပါလိမ့်ရှိတယ်တက်ကြည့်နေတယ်ရ
တချို့ကြေးရွာကနေအိမ်အဆောက်အဦတချို့လည်းပျက်စီးခဲ့တယ်လို့သူကပြောပါတယ်။တိုက်ပွဲနဲ့မလွတ်ကင်းတဲ့အနီးတစ်ဝိုက်ကကြေးရွာဒေသခံတွေကနီးစပ်တဲ့ရွှေကျင်နဲ့ကြောက်ကြီးမျိုးပေါ်ကဖုံကြီးကျောင်းနဲ့ခရီးရန်ကျောင်းတွေမှာဖြန့်ပြီးခိုလုံနေရတာပါ။KNU ကဒီနေ့ကြေညာချက်တည်းမှာတော့မြန်မာစစ်တပ်ရဲ့တန်စိတ်ဘောကထာတုံးတဒစတဲ့စခန်း3ခုကိုတရက်အတွင်းသိမ်းပိုက်နိုင်ခဲ့တယ်လို့ရေးသားထားပါတယ်။အခုလိုဘကိုးတိုင်းညောင်လေးပင်ခိုင်ထဲမှာတိုက်ပွဲတွေကြီးကြီးမားမားပြန်ဖြစ်လာတာဒီလပိုင်းအတွင်းဒုတိယအကြိမ်မြောက်ဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းမှာလည်းညောင်လေးပင်ခိုင်ထဲမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကလေရင်နဲ့လက်နက်ကြီးအသုံးပြုမှုတွေလည်းရှိခဲ့ပါတယ်။အဲ့ဒီတုန်းကကြေးရွာပေါင်း100ကျော်ကဒေသခံတသိန်းနီးပါးဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်ခင်ဗျာ။